Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ် February 28ရက်အင်္ဂါနေ့ညနေခင်း 6:00 စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line 2m 1925ရိုးကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနင်္ဂလာပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ American သမ္မတ Donald Trump Congress လွှတ်တော်မှာပထမဆုံးအချိန်ဒီကနေ့မင်းငုံပြောကြရမှာလူလူအတွက်အရေးကြီးတဲ့ကိစ္စတွေဦးစားပေးပြောဆိုမှာဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ရဲ့ပေရူမေခွဲအကိုဖြစ်သူအသက်ခံရမှုနဲ့ဆက်နွယ်ပြီးဖမ်းဆီးထားတဲ့အမျိုးသမီးနှုတ်ကိုမနက်ဖြန်တရားဝင်လူသက်မှုနဲ့စွဲချက်တင်မဲ့အကြောင်းမလေးရှားရှင်းနေချုပ်ကပြောပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမတ်တင်ကြီးထိုင်နေသူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။American သမ္မတ Donald Trump ဟာတန်းချိန်ပွဲပြီးကတည်းက Congress မှာပထမဆုံးပြောမဲ့မိန့်ခွန်းအစားလေးကိုအိမ်ပြုတော့မှအခုလိုပြောပါရယ
် This budget follows through on my promise to focus on keeping Americans safe, keeping out terrorists, keeping out
အပြည့်စုံကိုတော့မကြခင်ကြားကြမှာပါရှင်ဒါအပြင် Donald Trump ရဲ့ကျမ်းမာရေးစောင့်ရှောက်မှုစနစ်ပြန်လည်ပြုပြင်ရေးရှေ့လာလာအမေရိကန်မှာကင်းစင်ကြောင်ကြီးညာထားတဲ့ဝက်သနက်အနေရကြီးတဲ့တခြားယောဂါတွေပြန်ဖြစ်မှာကိုဘာကြောင့်ဆိုရင်နေရတယ်ဆိုတာနဲ့ပြည်တွင်သတင်းမှာတော့ဝက်ပြည်သွေးစီညီညွတ်အဖွဲ့ကဦးဆောင်ပြီးနိုင်ငံရေးဆွေးနွေးရေးအဖွဲ့အစ်ကိုဖွဲ့ဖို့ကြိုးပမ်းတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပါခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိပ်တန်းရောက်သတင်းတွေကိုကောင်လင်းဦးနဲ့မတင်ကြီးထိုက်သူကပြောပြပေးကြပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ်ကွန်ဂရက်စ်လွှတ်တော်မှာပထမဆုံးကျင်ပြောကြားမဲ့မိန့်ခွန်းမှာစစ်မှန်တဲ့လူမှုအတွက်စစ်မှန်တဲ့ပြဿနာတွေကိုဖြေရှင်းပေးမဲ့ကိစ္စတွေခိုင်မာပြောကြမယ်အကြောင်းသမ္မတအင်ပြူတော်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်အကူအညီတွေလာတော့မယ်ဆိုတော့သမ္မတအနေနဲ့အတိပေးလိုတဲ့အကြောင်းအစိုးရအစ်မြင့်ရဲ့ရှေ့တူကအင်ပြူတော်မှာသတင်းတောက်တွေကိုတင်းတင်းလာနေနောက်ပိုင်းကပြောကြားခဲ့တာပါဝါရှင်တန်စံတော်ချင်းအင်္ဂါနေ့ည9:00အချိန်မှာလွှတ်တော်နေရာကကိုယ်စားလှယ်ရှိမောက်ပြောကြားမဲ့မင်းငုံကိုတော့အမေရိကန်စစ်တပ်ကိုပြန်လည်ဆန့်သစ်ခြင်းလို့ခေါင်းစဉ်ဖိထားပြီးစီးပွားရေးခွင့်လန်းတွေနဲ့အမေရိကန်လူထုကိုအကွာအကွယ်ပေးရေးကိစ္စတွေအဓိကပေါ်မှာဖြစ်ကြောင်းလည်းအမြင်ပေါ်လိုသူအစိုးရအစ်မြင့်ရဲ့ရှေ့ကပြောဆိုခဲ့ပါတယ်နိုင်ငံကြီးရဲ့မူဝါဒနဲ့ပတ်သက်တာတချို့ပေါ်မှာဖြစ်ပေမဲ့လည်းနိုင်ငံတွေကိုအထူးအကျရည်ညွှန်းပြောဆိုမှာတော့မဟုတ်ပါဘူးအမေရိကန်နဲ့ဂျပန်နိုင်ငံတို့ကအဓိကဦးဆောင်ခဲ့ပြီးအမေရိကန်ကွန်ဂရက်စ်လွှတ်တော်ကအတိမပြုရသေးတဲ့နိုင်ငံပေါင်း12နိုင်ငံပါဝင်တဲ့ပစိဖိတ်ရေဝန်နိုင်ငံများကုန်သွယ်ရေးသဘောတူညီချက်ကနေထွက်ရတဲ့အကြောင်းရင်းကိုရှင်းပြလိုက်မယ်လို့လည်းအမေရိကန်ဆိုတဲ့တာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်လွှတ်တော်နှစ်ရပေါင်း၈မောက်မင်းငုံတစ်ခုလုံးအနေနဲ့ကတော့တိုင်းပြည်အတွက်အကောင်းမြင်ရှိရှိပြောကြားသွားဖို့ရှိတဲ့အကြောင်းလဲအင်ပီရိုပြောခွင့်ပုဂ္ဂိုလ်ရှောစပိုင်ဆာကအစောပိုင်းကျင်းပတဲ့အင်ပီရိုသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါတက်ကတ်ဒီမိုကရက်တွေပါဝင်လွှတ်တော်ကိုယ်စားလှယ်တွေနဲ့သမ္မတရဲ့မင်းငုံကိုလှည့်လည်လည်အားပေးကြလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲပြောခွင့်ရသူစပိုင်ဆာကပြောဆိုခဲ့ပါတယ်
American လွှတ်တော်နှစ်ရပ်ပေါင်းကျင်းပမဲ့ညီလာခံမှာသမ္မတဒေါ်နယ်ထရန့်ပထမဆုံးအကြိမ်ဖြစ်ဒီကနေ့အင်္ဂါနေ့မင်ကွန်းပြောတဲ့အခါမှာတော့သူ့ရဲ့မူဝါဒတွေကြောင့်စိုးစိုးဝါးဝါတက်ရောက်နိုင်သူအများအပြားလည်းတက်ရောက်ကြမှာပါသမ္မတထရန့်ကိုသတင်းစကားပေးနိုင်ဖို့ရည်ရွယ်ပြီးဒီမိုကရက်လွှတ်တော်အမတ်တွေကရွှေ့ပြောင်းအခြေချသူတွေနဲ့နိုင်ငံခြားသားတွေကိုတက်ရောက်ဖို့ဖိတ်ကြားထားပါတယ်ဖိတ်ကြားခံထားရသူတွေထဲမှာတော့မစ်ရှိဂန်ပြည်နယ်ဖလင့်မြို့လေးကကလေးငယ်တွေရဲ့သွေးထဲမှာခဲစိတ်တွေမြင့်နေတာကိုတွေ့ရှိခဲ့တဲ့အီရတ်နယ်ဘွားအမေရိကန်ဆရာဝန်နောက်ရော့ဒ်အိုင်းလန်ကလူနာတွေကိုအရေးပေါ်အသက်ကယ်ကုသပေးနေတဲ့ပါကစ္စတန်နိုင်ငံဘွားဆရာဝန်နောက်အမေရိကန်မှာအခြေချလိုတဲ့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ပါလက်စတိုင်းဒုက္ခသည်မိသားစုကဆင့်သက်လာတဲ့အမေရိကန်ဘွားအမျိုးသမီးတူတို့လည်းပါဝင်ပါတယ်သမ္မတမိန်ကွန်းပြောမဲ့အခမ်းအနားအတွက်လွှတ်တော်အမတ်တွေအနေနဲ့ဧည့်သည်တဦးစီဖိတ်ကြားခွင့်လက်မှတ်တစ်စောင်စီရလိမ့်ရှိပြီးမိသားစုဝင်တွေမိဆွေတွေဒါမှမဟုတ်လဲမဲဆန္ဒရှင်တဦးဦးကိုဖိတ်ကြားလိမ့်ရှိတာပါအထက်လွှတ်တော်ဒီမိုကရက်ပါတီစော်အော်ရေးမှုဒစ်ဒါဗင်ကတော့အသက်3နှစ်အရွယ်မှာမိဘတွေနဲ့အတူအမေရိကန်ကိုရောက်ရှိခဲ့သူအမေရိကန်မွတ်စလင်တဦးဖြစ်တဲ့အီမာဆာယက်ကိုဖိတ်ကြားထားပါတယ်လွာယိုလာတက်ကတိုမှာစေချောင်းတက်တရနှစ်တက်နေတဲ့ဆာယက်က2012ခုနှစ်သမ္မတဘရက်ကိုဘားမှာချမှတ်ခဲ့တဲ့ဒါကာလို့ခေါ်တဲ့အမေရိကန်ပြည်ထောင်စုအတွင်းငရေစင်မှာရောက်ရှိသူများအတွက်အစီအစဉ်နဲ့အမေရိကန်နိုင်ငံတွင်တရားဝင်နေထိုင်အလို့လို့ခွင့်ရရှိထားသူဖြစ်ပါတယ်။သမ္မတထရန့်ကတော့ဒီအစီအစဉ်ကိုရုပ်သိမ်းပစ်ဖို့စဉ်းစားရမယ်လို့ပြောဆိုထားတာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကမတမင်ငင်ဖြစ်နေတဲ့ control state ဒါမှမကြတဲ့အနေနဲ့လေကြောင်းတက်ခတ်မှုတွင်တာလီဘန်စစ်သည်ကျအဖွဲ့ထိတ်တန့်ခေါင်းဆောင်တူတည်ဆုံးခဲ့ကြောင်းအမေရိကန်စစ်တပ်ကအတည်ပြုပြောဆိုလိုက်ပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့တွေနဲ့တင်းတင်းနေနေကပူးတွဲစစ်ဆင်ရေးအတွင်းလေကြောင်းတက်ခတ်မှုမှာ control state ဒါတာလီဘန်တပ်မှုမူလာအဗ်ဒယ်ဆလမ်နဲ့တူနောက်ထပ်စစ်သည်ကျ၄ဦးတည်ဆုံးခဲ့တဲ့အကြောင်းအမေရိကန်စစ်တပ်ကဒီကနေ့ပဲကြေညာလိုက်တာပါ။တက်ခတ်မှုတွင်အရသားတွေထိခိုက်သေးခြင်းမရှိခဲ့ကြောင်းလည်းအမေရိကန်စစ်တပ်ရဲ့ကြေညာချက်ကဖော်ပြထားပါတယ်။ ူလာဆလမ်နဲ့တာလီဘန်တက်ခဲ့ရေးသမားတွေလက်အောက်မှာကွန်ထရက်စီဒေသခံတွေဟာကာလာချာရှိတပ်ဖြတ်ခံရချင်းချောက်ခံနေကြရတယ်လို့လည်းအာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့ရဲ့တမူဗိုလ်ချုပ်ကြီးဂျွန်နီကောလ်ဆန်ကပြောပါတယ်ထိတန်းကောင်းဆောင်တည်ဆုံမှုဟာအပြောင်းလဲလှုပ်ဖို့အခွင့်အလမ်းတရဖြစ်တယ်လို့ပြန်လည်သိမြင်ရတာရှေ့ဆက်ရမယ့်လမ်းဖြစ်တယ်ဆိုတော့တာလီဘန်တွေသိရှိနေကြပြီလို့လည်းဗိုလ်ချုပ်ကြီးနီကောလ်ဆန်ကပြောဆိုခဲ့တာပါတည်ဆုံသွားသူတာလီဘန်တမူဟာ2015ခုနှစ်ကကွန်ထရက်ဒေသမျိုးတော်ကိုခိတ္တသိမ်းပိုင်နိုင်ခဲ့တဲ့တက်ခတ်မှုကိုဥဆောင်ခဲ့သူဖြစ်ပြီးဒါဆိုရင်အမေရိကန်ဥဆောင်တဲ့နိုင်ငံကတပ်ဖွဲ့အများစုနိုင်ငံတွင်းကပြန်လည်ထွက်ခွာပြီးနောက်ပိုင်းလတွေအတွင်းမှာပထမဆုံးအကြိမ်ဖြစ်တာလီဘန်တွေသိမ်းပိုက်နိုင်ခဲ့တဲ့မြို့ပြဒေသတစ်ခုလည်းဖြစ်ပါတယ
်။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာဒီကနေ့အင်္ဂါနေ့အစောပိုင်းကားအတွင်းထောင်ထားတဲ့ဘုံပေါက်ကွဲပြီးလူတဦးသေဆုံးခဲ့ရတဲ့အကြောင်းအာဏာပိုင်တို့ပြောပါတယ်။သေဆုံးသူဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုတော့မသိရပါဘူး။အလုတ်သွားဖို့ကားရဲကိုဝင်ချိန်မှာပေါက်ကွဲခဲ့ပုံရတယ်လို့လုံခြုံရေးသတင်းရှင်းပြတစ်ခုကပြောပါတယ်။ပေါက်ကွဲမှုကြောင့်တခြားလူတွေလည်းထိခိုက်ဒဏ်ရာရပါတယ်။မိုဂါဒီရှုလေဆိပ်မြောက်ဖက်ဝါဘာရီအရက်မှာပောက်ကွဲခဲ့တာပါပောက်ကွဲမှုနဲ့ပတ်သက်လို့တော့ဘာတူလက်ချက်ဆိုတာမသိရပါဘူးဒါပေမဲ့လည်းဆိုမာလီယာနိုင်ငံတွင်ပောက်ကွဲမှုတွေလှုပ်ချံမှုတွေမှာတော့အယ်ရှာဘတ်စစ်သွေးကြအဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပုံမှန်ပြောဆိုနေကြဖြစ်ပါတယ်မိုဂါဒီရှုလေဆိပ်မှာဆိုမာလီယာခေါင်းဆောင်တွေနဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့နိုင်ငံတွင်အငတ်ဘေးတွင်မဲ့အရေးချုပ်တင်ကာကွယ်နိုင်ဖို့ရည်ရွယ်တဲ့အဆင့်မြင့်ဆွေးနွေးပွဲစတင်ချိန်မှာပဲဒီကနေ့ပောက်ကွဲမှုဖြစ်ခဲ့တာပါ
VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်ရဲ့ဖေရူမေခွဲအကိုဖြစ်သူအသက်ခံရမှုနဲ့ဆက်နွယ်ပြီးဖမ်းဆီးထားသူအမျိုးသမီးနှုတ်ကိုမနက်ဖြန်မှာတရားဝင်လူတက်မှုနဲ့ဆွဲချက်တင်မှာဖြစ်ကြောင်းမလေးရှားရှစ်နေချုပ်ကပြောပါရယ်။တနင်္လာရှိသူတွေဖြစ်ဖမ်းဆီးခံထားတဲ့အင်ဒိုနီးရှားနိုင်ငံသူ City Aisel နဲ့ Vienna နိုင်ငံသူ Dwati Horn တို့ဦးစလုံးကတော့သူတို့အနေနဲ့ဟာတရုံမြင်တနင်္လာစီစဉ်တခုမှာတရားဆောင်နေတယ်လို့ထင်ခဲ့ကြတဲ့အကြောင်းပြောဆိုထားကြတာပါ။သူတို့နှုတ်စလုံးရင်ဆိုင်ရမယ့်ဆွဲချက်ဟာတည်တံ့အထိဖြစ်ပြီးခံရနိုင်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ရဲ့ဖေရူမေခွဲအကိုဖြစ်သူကင်ဂျွန်နာဖေဗူလာ17ရက်နေ့ကကွာလာလမ်ပါလေဆိပ်မှာအမျိုးသမီးနှုတ်ကမျက်နှာကိုအဝတ်နဲ့အုပ်ခတ်ပြီးတိတ်မချခင်မှာပဲတည်ဆုံခဲ့တာပါမလေးရှားအာဏာပိုင်တွေကတော့တည်ဆုံသူရဲ့မျက်နှာကို VX စိတ်သုံးပြီးတက်ခတ်ခဲ့တာလို့ပြောဆိုထားကြပါတယ်တက်ခတ်မှုနဲ့ပတ်သက်လို့လေဆိပ်လုံခြုံရေးကင်မရာတွေကမှတ်တမ်းတင်နိုင်ခဲ့ပြီးနောက်ပိုင်းမှာတော့ကင်ဂျွန်နန်းကရဲတွေနဲ့စကားပြောအရေးပေါ်စိတ်ကူးတာကိုခေါ်ယူသွားခဲ့တာကိုလည်းတွေ့ခဲ့ကြပါတယ်ရတဖွဲ့ကတော့မြောက်ကိုရီးယားနိုင်ငံသားတူကိုလည်းဖမ်းဆီးထားပြီးနောက်ထပ်မြောက်ကိုရီးယား9ယောက်ကိုလည်းတန်ရရှိသူတွေဖြစ်စစ်စစ်မြင်းမြဲမှုအလို့ရှိနေတဲ့အကြောင်းကြေညာထားပါတယ်မြောက်ကိုရီးယားဆိုကတော့တည်ဆုံးသူကင်ဂျုံနန်းဖြစ်တဲ့အကြောင်းတရားဝင်အတည်ပြုပြောဆိုတာမျိုးမရှိသေးပါဘူးကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားလက်ထောက်သံမကြီးအောင်ရီတောင်အီအပါဝင်အစ်မြင့်တန်ကုစလေအဖွဲ့တစ်ဖွဲ့ကတော့အလောင်းကိုပြန်ပေးဖို့နဲ့ထိန်းသိမ်းထားတဲ့မြောက်ကိုရီးယားနိုင်ငံသားကိုပြန်လွှတ်ပေးတောင်းဆိုဖို့အတွက်ဒီကနေ့မှပဲကွာလာလမ်ပါမြို့ကိုတွားရောက်ခဲ့ကြပါတယ်
တောင်ကိုရီးယားသမ္မတဘတ်ကွန်ဟေပါဝင်ပတ်သက်နေတဲ့အဂတိလိုက်စားမှုအရှုပ်တော်ပုံနဲ့ဆက်ဆက်ပြီးတောင်ကိုရီးယားရဲ့ Samsung လုပ်ငန်းစုအကြီးအကဲနဲ့တခြားအဆင့်မြင့်မှုဆောင်လေးဦးတို့ကိုလက်ပေးလက်ယူမှုအလွဲသုံးစားမှုတွေနဲ့ဆွဲချက်တင်မယ်လို့ဒီကနေ့အင်ကာနီမှာအစိုးရရှေ့နေတွေကပြောပါရယ် Samsung လုပ်ငန်းစုကြီးရဲ့အကြီးအကဲလီဂျီယွန်းကိုပြပမှာပိုင်ဆိုင်မှုတွေတိုးဝှက်ထားမှုနောက်လွှတ်တော်ရှေ့မှောက်မှာမမှန်မကန်ထွက်ဆိုမှုတွေနဲ့လည်းဆွဆွဲခံထားရပြီးစုံစမ်းစစ်ဆေးနိုင်မှုတရားစွဲဆိုရေးအထူးအဖွဲ့ကလည်းဖွဲ့စည်းထားပါတယ်။သမရဘတ်ကတော့မိတ်ဆွေရင်ချွိုင်းစွန်စေရဲ့ငွေကြေးအရှုပ်တော်ပုံမှာပါဝင်ပတ်သက်တဲ့ဆိုတဲ့စွဲဆိုချက်နဲ့အရေးယူဖို့လွှတ်တော်ကဆုံးဖြတ်ထားပြီးပြီးခဲ့တဲ့ဒီဇင်ဘာလမှာယာရုကနေဆိုင်းငံ့ခံထားရတာဖြစ်ပါတယ်။သမရရဲ့မိတ်ဆွေရင်ချွိုင်းစွန်စေကသူမဦးစီးတဲ့အဖွဲ့အစည်းကြီးနှစ်ခုရန်ပုံငွေအဖြစ်တောင်ကိုရီးယားလုပ်ငန်းစုကြီးတွေထံကဒေါ်လာတန်း80ကျော်ဖိအားပေးရယူခဲ့တယ်လို့ဆွဆွဲခံထားရတာဖြစ်ပါတယ်။ Samsung လုပ်ငန်းစုရဲ့အကြီးအကဲအသက်48နှစ်အရွယ် Mr. Lee ကိုတော့ဒီကိစ္စနဲ့ဆက်နွယ်ပြီးဒီလအစောပိုင်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။သမရကိုအရေးယူဖို့လွှတ်တော်ရဲ့ဆုံးဖြတ်ချက်တရားဥပဒေနဲ့ညီညွတ်မှုရှိသလားဆိုတာကိုလည်းအခြေခံဥပဒေခိုးရုံးကကြားနာခဲ့ပါတယ်။လွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုအခြေခံဥပဒေခိုးရုံးကလက်ခံလိုက်ရင်တော့သမရပတ်အနေနဲ့ယာရုကဖေရှားခံရတဲ့ပထမဆုံးဒီမိုကရေစီနှိစရွေးကောက်ခံသမရဦးတဦးဖြစ်လာမှာပါ။
ဂျပန်နိုင်ငံသားတူဦးတပ်ဖြတ်မှုမှာပြည့်စုံအောင်တွေ့ရှိခဲ့တဲ့အစ္စလာမ်စစ်သွေးကြွ၅ခုဘင်္ဂလားဒေ့ရှ်တရားရုံးကဒီကနေ့မှာပဲတည်ရန်စင်ချက်ချမှတ်လိုက်တဲ့အကြောင်းတရားရုံးတောင်ရှိသူတွေကပြောပါရတယ်။တက်65နှစ်ရွယ်ဂျပန်နိုင်ငံသားကုနီယိုဟိုရှိဟာဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းကရန်ပိုဟာရဲမှာရှိတဲ့စက်ပျိုးရေးစီမံကိန်းတစ်ခုကိုသွား2015ခုနှစ်အောက်တိုဘာလထဲမှာမော်တော်ဆိုင်ကယ်စီးလာတဲ့မျက်နှာဖုံးစုတနသမားတွေပြစ်ခတ်တပ်ဖြတ်တာကိုခံခဲ့ရတာပါ။ရဲတွေကတော့အပြစ်ပေးခံရသူတွေကတရားမဝင်ဖွဲ့စည်းဖြစ်ကြီးညာထားတဲ့ဂျမာတူမူဂျာဟီဒင်ဘင်္ဂလားဒေ့ရှ်အဖွဲ့ဝင်တွေဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။စစ်စောခံရသူနောက်တစ်ယောက်ကတော့တသက်ခံလို့မရှိတဲ့အကြောင်းတရားရုံးကတရားသေးပြန်လွတ်ပေးလိုက်ပါတယ်
။2008ခုနှစ်မှာအခကျင်းငွေပေးမဲ့ခီးတဲ့နှစ်ဦးကိုလက်ကပါစီလာပတ်လန်းမှာပတ်ပြီးပို့မယ်လို့ SpaceX အာကတဆိုင်ယာကုမ္ပဏီကပြောပါတယ်။အာကတတဲ့ကိုသွားလည်ခြင်းနဲ့ခီးတဲ့နှစ်ယောက်ကို Dragon 2အာကတယင်ကကီလိုမီတာ6သိန်းခွဲလောက်တောင်ဝေးနိုင်တဲ့ခီးစဉ်ကိုခေါ်သွားမှာဖြစ်ပြီးကဘာပေါ်ကိုပြန်မလာခင်လကိုတစ်ပတ်ပတ်မောင်းသွားမှာဖြစ်တယ်လို့လည်းကုမ္ပဏီကပြောဆိုထားပါတယ်ရှင
်။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုကောင်းလွေဦးနဲ့မတင်ကြီးထိုက်တို့ကတင်ပြသွားတာပါ။အခုဆက်လက်ပြီးတရင်ဆောင်မာတွေကိုဆက်တိုက်တင်ပြသွားပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကြမ်းကြိမ်ပွဲပြီးကြတဲ့ကဆိုရင်ပထမဆုံးအကြိမ်ဖြစ်ကွန်ဂရက်စ်လွှတ်တော်မှာဒီကနေ့ညအမေရိကန်လူထုကိုမိန့်ခွန်းပြောမှာဖြစ်ပါတယ်။ကာကွယ်ရေးအတုံးစိတ်ကိုအကြီးအကျယ်တိုးပြီးတော့ပြည်ပအကူအညီအစီအစဉ်တွေနဲ့ပြည်တွင်းအတုံးစိတ်ကိုလျှော့ချမှာအပါအဝင်လှမတ်နှစ်အတွက်ဘတ်ဂျက်ဆိုင်ရာသူ့ရဲ့ဦးစားပေးအစီအစဉ်တွေကိုချပြမယ်လို့ခန့်မှန်းထားပါတယ်။ဂျင်မလုံးရဲ့တရင်လွှာကိုကုချောချောသိန်းကပြောပြပါမယ်ရှင်။
ကွန်ဂရက်လူတော်မှာသူပြောမဲ့မိန့်ခွန်းအရေးအမွေလေးကိုအင်ဖြူတော်မှာပြည်내အုပ်ချုပ်ရေးမှူးတွေနဲ့တွေ့ဆုံချိန်အတွင်းသမ္မတထရမ့်ကပြောတော်ပါတယ်။
This budget follows through on my promise to focus on keeping America safe.
ဒီဘတ်ဂျက်ဟာအမေရိကန်နိုင်ငံသားတွေဘေးကင်းစေဖို့ကျန်းမာရေးသမားတွေရာဇဝတ်သားတွေကိုရှင်းပစ်ပြီးဆိုးဝါးတဲ့ကျူးလွန်သူတွေကိုထောင်ထဲထည့်ဖို့ဒါမှမဟုတ်ကျွန်တော်နိုင်ငံတွေကနေလုံးဝဖယ်ရှားပစ်ဖို့ဆိုတဲ့ဂရီးတွေအတိုင်းလုပ်ဖို့ရည်စွယ်ထားတာပါ။
ကာကွယ်ရေးတုံးစီဒိုဘီပြည်တွင်းတုံးဆွဲငွေလျှော့ချမဲ့အစီအစဉ်အပါအဝင်အခွန်ပိုင်းနဲ့ကျန်းမာရေးဆောင်ရှောက်မှုလိုကိစ္စတွေလည်းသမရစီကနေကြားရဖို့လွှတ်တော်အမတ်တွေမျှော်လင့်ကြတယ်လို့သူတေတီဂျွန်ဖော်ဒီယေကပြောပါတယ
် But he and Congress broadly agree on repealing Obamacare and attack
Obamacare ကိုပယ်ဖျက်ရေးအခွန်လျှော့ချရေးနေဆက်လုံခြုံရေးနဲ့လုံထုံးလုံနီးပိုင်းဆိုင်ရာပြုပြင်ပြောင်းလဲရေးတွေမှာသူနဲ့ Republican Congress အကြားအကြက်တဝင့်သဘောတူညီချက်ရှိပါတယ်ဆိုတော့အဲ့ဒီကိစ္စတွေကသူရဲ့ Republican လုံဖို့ကင်ဘတ်တွေသူနဲ့အတူပါလောင်လို့ရမယ်ကိစ္စမျိုးတွေပ
ါဒီမိုကရက်တွေကတော့သမရရဲ့အစီအစဉ်အများပြားကိုကောက်ကွက်မဲ့ပုံရှိနေပြီးအဲ့ဒီအထက်မှာအလို့သမားဝန်ကြီးဟောင်းဒီမိုကရက်ပါတီဥက္ကဋ္ဌသည် Tom Pierce လည်းအပါအဝင
် Donald Trump you do not stand for America
Donald Trump ခင်ဗျာအမေရိကန်ကိုကိုစားမပြုပါဘူး Donald Trump အဲ့ဒီတံမိုးတွေကအမေရိကန်ကိုခွဲခြားဖြစ်တာမျိုးကျွန်တော်တို့ခွင့်မပြုပါဘူးဒါကကျွန်တော်တို့ရဲ့စံတံမိုးတွေနဲ့ဥဆောင်ပြီးပါတီတစ်ခုအနေနဲ့ကျွန်တော်တို့လုတ်သွားမယ်ကိစ္စဖြစ်ပါတယ်
ဒီကိစ္စရပိုင်းတွေကလွှတ်တော်အမတ်တွေနဲ့မဲဆန္ဒရှင်တွေတွေ့ဆုံဆွေးနွေးပွဲတွေမှာသမ္မတထရမ့်ပေါ်မကျေနပ်ကြတာ၊ကျမရဲ့ဆောင်ရှောက်မှုအပြောင်းအလဲပေါ်စိုးရိမ်ကြတာတွေကိုတွေ့ရပါတယ်။အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ရဲ့ဆွေးနွေးပွဲမှာလည်းအဲ့ဒါကိုတွေ့ခဲ့ရပါတယ
်။စစ်ပြန်တွေဖျားနာနေတယ်။စစ်ပြန်တွေအဆင်မပြေကြဘူး။သူတို့လိုအပ်တာကိုမရကြပါဘူး
။သမ္မတထရမ့်ကတော့ဒီမိုကရက်တွေနဲ့သာမကသတင်းမီဒီယာနဲ့ပါထိတ်တိုက်တွေ့ဖို့အီရွယ်ထားပုံရပါတယ
်။ And we have to fight it folks. We have to fight it.They're very smart, they're very cunning and they're very
ကျွန်တော်တို့ရင်ဆိုင်ရပါမယ်။မိတ်ဆွေတို့ကျွန်တော်တို့ရင်ဆိုင်ရပါမယ်။သူတို့ကသိက္ကိုဘာနဲ့ပါလဲ။သိက္ကိုညံနေညံနေများပါလဲ။ပြီးတော့သိက္ကိုယူသားမှုမဲကြပါလဲ
။မီဒီယာကိုတိုက်ခိုက်တာဟာမလိုအပ်တဲ့အာယုံလွဲစေပွဲကိစ္စတစ်ခုဖြစ် Republican တို့ကမြင်ပါတယ်။ဒါပေမဲ့လည်းဒါကခံမှန်းလို့မရတဲ့သမရရဲ့သဘောတဘာဝစိတ်တစ်ပိုင်းပဲလို့ Republican မဟာဗျူဟာရေးရာကျွမ်းကျင်သူ John Fiery ကပြောပါတယ်။
He's unpredictable on purpose. This has been his sole strategy and that's a sea change for most presidents.
သူကရွေးချယ်တဲ့ကိုခံမမရအောင်လုပ်သူပါ။ဒါကသူ့ရဲ့ဗျူဟာတစ်စုံလုံးပါပဲ။ဒါကခံမရလွယ်အောင်အလေးနဲ့စ조사ကြတဲ့သမ္မတအများစုနဲ့လုံးဝကွဲပြားပါတယ်။ဒီချက်ကနိုင်ငံရေးဝါရင်တွေကိုမတက်မတာဖြစ်စေပြီးသူနဲ့ဘယ်လိုဆက်ဆံရမယ်ဆိုတာလမ်းရှာဖို့ကွန်ကရစ်ခေါင်းဆောင်တွေအချိန်ယူရပါလိမ့်မယ်။
သမ္မတထရမ့်အနေနဲ့သူ့ရဲ့သမ္မတတဒံအစာပိုင်းအချိန်တချို့မှာကိုယ်ယုတ်ကားရဖြစ်တာတွေရှိခဲ့ပြီးတဲ့နောက်မဲဆန္ဒရှင်တွေကိုအာမခံချက်ပေးဖို့သမ္မတတူအတွက်ဆိုရင်နိုင်နေစေဖြစ်တဲ့လူလူထောက်ခံမှုပြန်တက်လောင်လို့ဖို့ဒီမိန်ကွန်းကနေစ조사ရပွဲရှိပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ်းပါရှင်အမေရိကန်အင်ဖီရိုမှာသမ္မတဒေါ်နယ်ထရမ့်ရဲ့ပြည်내အုပ်ချုပ်ရေးမှုတွေကျန်းမာရေးအာမခံအရာရှိကြီးတွေတနင်္လာနေ့ကတိချာစီစီဝေးပွဲတွေလို့တော့ကျန်းမာရေးဆောင်ရှောက်မှုစနစ်ပြန်လည်ပြုပြင်ရေးကိုအဓိကဆွေးနွေးခဲ့ကြပါတယ်ဩဘာမာကဲလို့ခေါ်တဲ့အဖို့နှုံးချိုတာတဲ့ဂ ကျမရဲ့ဆောင်ရှားမှုဥပဒေကိုဖျက်သိမ်းပြင်မယ်လို့သမ္မတထရမ့်မှကတိပြုထားပြီးဒီမှာမေးစရာဖြစ်နေတာကဒီဥပဒေကိုဘလို့ဖျက်သိမ်းပြီးတော့ဘလို့ဥပဒေနဲ့အစားထိုးမလဲဆိုတာပဲဖြစ်ပါတယ်။ VOA သတင်းထောက် Elizabeth Shanef သတင်းပေးပို့ထားတာကိုမှအေတနာကျော်ကပြောပြပါမယ်ရှင်။
ဒီနေ့အုပ်ချုပ်ရေးမှုတွေကိုသမ္မတထရမ့်မနေ့ကတနင်္လာနေ့ကစကားပြောတော့သူ့ရှေ့သမ္မတဘရက်အိုဘားမာအကောင့်ထဲပေါ်သွားတဲ့ကျန်းမာရေးပြုပြင်ပြောင်းလဲမှုကိုလုံးဝအရှုတ်ချဝေဖန်သွားတာပါ။
We're going to repeal and replace Obamacare.
ကျွန်တော်တို့ဒီ Obamacare ကိုဖျက်မယ်။အစ်တစ်ခုနဲ့အစားထိုးမယ်။ပြည်နယ်တွေအနေနဲ့သူတို့နဲ့ကိုက်မဲ့သူတို့အတွက်အရန်ကောင်းမဲ့ပုံစံမျိုးပြုပြင်သုံးနိုင်ခွင့်ရကြပါမယ
်။သမ္မတကဒီ Affordable Care ဥပဒေကိုဖျက်သိမ်းပြီးတော့ဥပဒေသင်းနဲ့အစားထိုးမယ်လို့တဆိုင်မှတ်မှတ်ကတိပြုနေပေမဲ့လည်းဒါကိုဘလို့အကောင့်ထဲပေါ်မယ်ဆိုတာကိုတော့ဘာမှအသေးစိတ်မပြောလာပါဘူး။သူတို့ရဲ့ကျန်းမာရေးဆောင်ရှောက်မှုရှေ့လျှောက်ဘလို့ဖြစ်မလဲဆိုတာစိတ်ပူနေကြတဲ့မဲဆန္ဒရှင်တွေကတော့နိုင်ငံအနှံ့ကျင်းပတဲ့လူလူနဲ့တွေးဆုံဆွေးနွေးပွဲတွေမှာသူတို့ရဲ့ကိုယ်စားလှယ်တွေစီကနေပြီးတော့သူတို့သိကျင်တဲ့အဖြစ်ကိုတောင်းနေကြပါတယ်။အင်ပီရိုကအပါဝင် Republican ထိပ်တန်းခေါင်းဆောင်တွေကတော့သူတို့ရဲ့နောက်ဆုံးရည်ရွယ်ချက်ကလူတိုင်းကျန်းမာရေးစောင့်ရှောက်မှုပိုကောင်းအောင်ရဖို့ဖြစ်တယ်လို့ပြောပါရယ်။အောက်လွတ်တော်ဥက္ကဋ္ဌ Wisconsin ပြည်နယ်ကိုစားပြု Republican အမတ် Paul Ryan က
We're not going to sit in the government and force people to buy something they don't want to buy. We're going to give people choice and freedom.
ကျွန်တော်တို့ကဆွေးရလုပ်နေပြီးတော့ပြည်သူတွေကိုသူတို့မဝယ်ချင်တဲ့အရာကိုအတင်းကျပ်ဝယ်ခိုင်းမှာမဟုတ်ပါဘူး။သူတို့ကိုလူလလတ်နဲ့ရွေးချယ်ခွင့်ပေးမှာပါ။ဒါလို့ဖြစ်အောင်လူနာကူအဓိကထားတဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ကလုပ်ပြီးမှာပါ
။နိုင်ငံတွင်းထိပ်တန်းကျန်းမာရေးစောင့်ရှောက်မှုအရာရှိကြီးတွေနဲ့ပြုလုပ်တဲ့နောက်အစည်းအဝေးမှာတော့သမ္မတထရမ့်ကကျန်းမာရေးစောင့်ရှောက်မှုပေးတဲ့ကုမ္ပဏီတွေပို့ပြီးရှင်ပြိုင်မှုရှိပြီးတော့ကျန်းမာရေးစောင့်ရှောက်မှုစရိတ်တွေရှော့ချဖို့သူ့ရဲ့ရည်ရွယ်ချက်ကိုထပ်ပြောသွားပါရစေ။နိုင်ငံတလောကပြည်နယ်အုပ်ချုပ်ရေးမှုတွေကလည်းအချင်းချင်းကြားမှာနိုင်ငံရေးခံယူချက်တွေကွဲပြားကြပြီးမြဲဒီဥပဒေပဲဖြစ်တဲ့ကိစ္စကိုနှစ်ပါတီသဘောတူမှုနဲ့ပြီးမြောက်အောင်မြင်နိုင်မယ်လို့သူတို့အားလုံးမျှော်လင့်ကြပါတယ်။ကန်နဂီပြည်နယ်အုပ်ချုပ်ရေးမှူး Matt Bevin က
ကျွန်တော်တို့ပြည်နယ်တွေကလူလူအတွက်ပုံမကောင်းမွန်တဲ့ကျန်းမာရေးဆောက်ရှောက်မှုလိုချင်ပါတယ်
။ Vermont ပြည်နယ်အုပ်ချုပ်ရေးမှူး Phil Scott ကလည
်း We all want to do what's right to deliver services to the most vulnerable.
အခုညီလိုအပ်ဆုံးသူတွေအတွက်အကောင်းဆုံးကျန်းမာရေးဆောက်ရှောက်မှုပေးနိုင်အောင်လှုပ်တင်တာတွေကိုလှုပ်ပေးကြပါတယ်
။လာမယ့်သတင်းပတ်တွေအတွင်းလာမယ့်လပိုင်းတွေအတွင်းမှာဒီလိုအခြေအနေမျိုးစောင့်ကြည့်ပေးမယ့်အစနစ်တစ်ခုကိုဥပဒေပြုအမတ်တွေအားလုံးဘလို့အကောင့်ထဲပေါ်ပေးနိုင်မလဲဆိုတာကိုတော့ American ပြည်သူတန်ပေါင်းများစွာကသေချာစောင့်ကြည့်နေမှာဖြစ်ပါတယ်ရှင်
။မအေးသနာကြောပါရှင်။ခုတစ်ဆက်တဲ့ကျန်းမာရေးဆောင်ရွက်ဖို့တင်ပြပါောင်းမယ်။ American ပြည်ထောင်စုမှာဝက်သက်ယောဂကင်းရှင်းကြောင်းလွှင့်ခဲ့တဲ့15နှစ်ကကြီးညာခဲ့ပေမဲ့လို့အခုတော့ဒီယောဂပြန်ပြီးတော့ဖြစ်ပေါ်မှာကိုဆရာဝန်တွေကစိုးရိမ်နေကြပါတယ်။အကြောင်းကတော့ကလေးမိဘအများပြားဟာဝက်သက်အပါအဝင်တခြားအန္တရာယ်သိကြည့်တဲ့ယောဂါတွေအတွက်သူတို့ကလေးကိုကာကွယ်ဆေးထိုးပေးတာကိုဆန့်ကျင်ကာကွယ်နေကြလို့ဖြစ်ပါတယ်။ VOA သတင်းထောက် Carol Barrison ပြောထားတဲ့သတင်းကိုကိုညာဝင်းအောင်ကပြောပြမှာပါရှင်
။ယင်းမင်းနိုင်ငံမှာတော့အစိုးရနဲ့ WHO ကမ္ဘာကျန်းမာရေးအဖွဲ့တို့ပူးပေါင်းပြီးကလေး၅သန်းဝက်သက်ယောဂါကာကွယ်ဆေးထိုးဖို့အမြန်ဆုံးလှုပ်ဆောင်နေတာပါ။အမေရိကန်ပြည်ထောင်စုမှာတော့ကလေးမိဘတွေကသူတို့ကလေးတွေကိုကာကွယ်ဆေးမထိုးဖို့ဆုံးဖြတ်ကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးကာကွယ်ဆေးဖော်ဆက်သူလည်းဖြစ်ဟူစံမျိုးဗေလာစေတက်ကတို့ရဲ့ပါမော့ခါလည်းဖြစ်တဲ့ဒေါက်တာပီတာဟော့စ်ကခုလိုပြောပါတယ
် What's happened here in Texas is quite worrisome
အခု Texas မှာဖြစ်နေတာကအတော်လေးစိုးရိမ်စရာကောင်းပါတယ
် Texas ပြည်နယ်မှာကကာကွယ်ဆေးမထိုးရေလှုပ်ရှားမှုပဲဖြစ်ပါတယ်သူကထပ်ပြီ
း It's gotten very very well organized to the point now where we have almost 50,000 kids
သူတို့ကတော်တော်ကိုစနစ်တကျလုပ်နေတာပါကလေး 9,000 လောက်ကိုကာကွယ်ဆေးမထိုးဖို့မိသားစုတွေကဆုံးဖြတ်ထားပါတယ်
အမေရိကန်ပြည်ထောင်စုမှာမဖြစ်သလောက်ရှားပါးနေတဲ့ယောဂါတွေပြန်ဖြစ်ပွားလာမှာကိုဒေါက်တာဟော့စ်နဲ့အခြားဆရာဝန်တွေစိတ်ပူနေကြတာပါအထူးသဖြင့်ဝက်သက်ယောဂါအတွက်စိုးရိမ်ကြတာပါဝက်သက်ကအရန်ကူးဆက်လွယ်ပြီးလူကိုအရန်အားနည်းစေကာအသက်အန္တရာယ်ကိုစိုးရိမ်ရတဲ့ယောဂါဖြစ်ပါတယ်ကလေးတွေကာကွယ်ဆေးမထိုးဖို့အမှုပညာအကျော်မော်တွေကပြောဆိုတာတွေသမ္မတဒေါ်နယ်ထရမ့်ကတော့ဒီကိစ္စပြောဆိုမှုတွေရှိလို့ဒါတွေကိုနားယောင်ပြီးအဟုတ်ထင်သွားမှာကိုဆရာဝန်တွေကစိုးရိမ်နေကြပါတယ်သမ္မတဒေါ်နယ်ထရမ့်ကတော့
Just the other day 2 years old 2 and a half years old the child a beautiful child went to have the vaccine and came back and a week later got a
နနေ့နနေ့ခွဲလောက်စီရဲ့ချစ်စရာကလေးတယောက်ဟိုနေ့ကကာကွယ်ဆေးသွားထူတာပြန်လာပြီးတပတ်လောက်လဲကြာရောကိုရီအရန်ပူပြီးအဖျက်တက်တယ်အခုကြာတော့အဲ့ကလေးကညံကြီးတုန်ပြန်မှုနှေးသွားတယ်ဗျာ
ဒ ဒါကအဆက်ဆက်မရှိဘူးလို့ဒေါက်တာဟုတ်စ်ကပြောပါတယ
် I'm a vaccine scientist I make vaccines for neglected tropical diseases
ကျွန်တော်ကကာကွယ်ဆေးဖော်စပ်သူတူပါအပူပိုင်းဒေသတွေမှာလူတွေသတိမထားမိတဲ့ရောဂါတွေဆင်းရဲမှုကြောင့်ဖြစ်လာတဲ့လူတွေလစ်လျူရှုထားတဲ့ရောဂါမျိုးတွေအတွက်ကျွန်တော်ကာကွယ်ဆေးထုတ်ပါတယ်ကျွန်တော်မှလည်းကလေးတစ်ယောက်ရှိပါတယ်အခုတော့သူကြီးနေပါပြီအဲ့ဒီကလေးကညာရင်နေကွေးပြီးစိတ်ပိုင်းလဲချိုးရင်းနေတာပါဒီလိုကလေးတွေကိုလေ့လာခဲ့သမျှအချက်အလက်အတော်များများကိုကြည့်ရင်သူတို့တွေဟာကာကွယ်ဆေးထိုးလို့ဒီလိုယောဂါဖြစ်လာတာမျိုးမဟုတ်ပဲမိခင်ဝမ်းထဲမှာတရေသားစဖြစ်ချိန်အစောပိုင်းကတည်းကယောဂါပါလာကြတာပါတ
ည်စီတဲ့အထိအန္တရာယ်ရှိတဲ့ဝက်သက်ယောဂါမျိုးအမေရိကန်မှာနောက်တစ်ကျော့ပြန်ဖြစ်လာမှာကိုစိုးရိမ်တယ်လို့ဒေါက်တာဟုတ်စ်ကပြောပါတယ်လူရည်ထူထပ်တဲ့တရုတ်အိန္ဒိယနိုင်ဂျီးရီးယားလိုနိုင်ငံတွေအထိကာကွယ်ဆေးမထိုးရေလှုပ်ရှားမှုပြန်သွားမှာကိုသူကစိုးရိမ်နေတာပ
ါ My big worry is we're going to revisit the past unless we
ကလေးတွေကိုကာကွယ်ဆေးမထိုးဘူးဆိုပြီးဆက်ပြီးငင်းဆန်နေရင်တော့ကျွန်တော်တို့အရင်လိုအခြေအနေမျိုးပြန်ဖြစ်လာမှာကိုစိတ်အပူဆုံးပဲဗ
ျဒေါက်တာဟုတ်စ်ပဲဖြစ်ပါတယ်ဆေးသုတေသနပညာရှင်တွေအနေနဲ့သူတို့အလုပ်ပေါ်အာယုံစိုက်နေတာကိုခဏထားပြီးမိဘတွေကသူတို့ကလေးတွေကိုအသက်ဘေးရင်ဆိုင်ရမယ့်ယောဂါတွေကိုကာကွယ်နိုင်ရေးကာကွယ်ဆေးထိုးကြဖို့ဆိုတဲ့လုံးဆောင်မှုတွေကိုကြကြပြပြလုပ်ဖို့အချိန်တန်ပြီလို့ဒေါက်တာဟုတ်စ်ကဆော်ဩလိုက်ပါတယ်ခင်ဗျာ
။ဟုတ်ပါရှင်များရှင်။အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေကြီးဥက္ကိုနေကိုလှုပ်ကြံတက်ဖြတ်တာဟာအစွန်းရောက်မျိုးချစ်စိတ်ကြောင့်ဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ်။လူငယ်ပီပီပုံကိုရေမကျေနပ်ချက်ကနေတတ်ခဲ့တဲ့ဆိုတဲ့အထောက်ထားအစလေးရနေတယ်လို့ပြောလို့ရတဲ့အကြောင်းရဲချုပ်စောဝင်းကလည်းပြောပါရယ်ဒီလိုပြောဆိုချက်တွေပေါ် VOA သောတာရှင်တွေကဘယ်လိုမြင်ကြပါသလဲဖေဖော်ဝါရီလ25ရက်စနေနေ့ကလုတ်တဲ့ပြည်ထရေးဌာနရဲ့သတင်းစာရှင်းလင်းပွဲအပေါ်ခြေခံပြီးအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားလို့ရပါတယ်ကိုဆွေးနွေးချင်တာကိုစာသားနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOA ရဲ့ဖုန်းနံပါတ်က1239238555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။ဒီကနေ့ည9:00နာရီမှာဆွေးနွေးမယ့်တရားလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။အခုတော့ပြည်တွင်းသတင်းဖက်ဆက်ရအောင်ပါ။မြန်မာအစိုးရနဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးနိုင်ဖို့တိုင်းရင်းသားမဟာမိတ်အဖွဲ့တွေစုပေါင်းပြီး UWSA ခေါ်ဝါပြည်တွေ့စီညီညွတ်ရေးအဖွဲ့ကနေဦးဆောင်မှုနဲ့နိုင်ငံရေးဆွေးနွေးရေးအဖွဲ့အတစ်ကိုဖွဲ့စည်းကြဖို့ကြိုးပမ်းနေကြပါတယ်။လက်ရှိ NCA စာချုပ်ဟာအပြည့်ရစဲရင်းနဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးရင်းမှာရပ်တန့်နေတဲ့အနေအထားကြောင့်နိုင်ငံရေးဆွေးနွေးရေးအဖွဲ့အတစ်ကိုဖွဲ့ထားတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့နိုင်ငံရေးဆွေးနွေးရေးအဖွဲ့ထဲမှာလည်း UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council အဖွဲ့ဝင်တွေလည်းပါဝင်နေပေမဲ့အဖွဲ့အစ်ဖွဲ့စည်းရေးကိစ္စကိုမသိရှိသေးဘူးလို့ UNFC အဖွဲ့တာဝန်ရှိသူတွေကပြောပါတယ် VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်မြန်မာအစိုးရနဲ့နိုင်ငံရေးရဆွေးနွေးဖို့အတွက် UWSA ခေါ်ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ကနေဦးဆောင်ပြီးတော့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့တွေစုပေါင်းပြီးနိုင်ငံရေးဆွေးနွေးရေးအဖွဲ့အတစ်ကိုထပ်မံဖွဲ့စည်းသွားဖို့ကြိုးပမ်းနေကြတာပါအဖွဲ့ရဲ့မြည်ကတော့နိုင်ငံရေးဆွေးနွေးရေးအဖွဲ့လို့ခေါ်သွင်းပြီးပိုင်းရင်းသားအဖွဲ့တွေအနေနဲ့ UWSA ဌာနချုပ်ပန်ဆန်းမှာအစည်းအဝေးလှုပ်ဆောင်နေစေဖြစ်လို့အသေးစိတ်အခြေအနေကိုမသိရှိသေးဘူးလို့တရားနယ်လေတမ်းမလောင်တပ်ဖွဲ့ပြန်ကြားရေးတာဝန်ခံဘူမူတာအကျော်ကပြောပါရယ
်အဖွဲ့စည်းတမ်းနယ်လို့တော့သူကအခါပဲအဲဒီဖွင့်နေတဲ့ပယ်လူအသောမျိုးစတဲ့တင်ပြတယ်
မြန်မာအစိုးရနဲ့ဆွေးနွေးဖို့အတွက်တိုင်းဒေသနဲ့ကန်ဖွဲ့ကိုဖွဲ့နဲ့နိုင်ငံရေးဆွေးနွေးရေးဖွဲ့ကိုမတ်လတွင်ဖွဲ့စည်းသွားမယ်လို့ UWSA ရရှိသူကတည်ပြုပြောဆိုခဲ့ပေမဲ့လည်းအသေးစိတ်ကတော့ပြောဆိုခဲ့ခြင်းမရှိပါဘူး။ဖေဖော်ဝါရီလ23ရက်နေ့မှာစတင်ကျင်းပခဲ့တဲ့ UWSA ဌာနချုပ်ပန်ဆန်းစည်းဝေးမှာဝါပြည်သွေးစည်းညီညွတ်ရေးဖွဲ့ KIO ကချင်လွတ်လပ်ရေးဖွဲ့ SSPP SSA မြောက်ပိုင်းချမ်းပြည်တပ်မတော် TNL ခေါ်တအံပလောင်တပ်ဖွဲ့မိုင်းလာတပ်ဖွဲ့ NDAA ရခိုင်တပ်မတော် AA ကိုကဖွဲ့ MNDAA တို့တက်ရောက်ခဲ့ပြီးတနိုင်ငံလုံးပြည်ကတက်ကမှုရက်စက်ရေးသဘောတူညီစာချုပ် NCU ကိုဆက်လက်မလွတ်ဆောင်တော့ပဲငင်းချမ်းရေးစာချုပ်သစ်ကိုဖော်ဆောင်မယ်လို့လည်းထုတ်ပြန်ခဲ့ပါတယ်။တိုင်းဒေသနဲ့ကန်ဖွဲ့ကိုဖွဲ့နဲ့နိုင်ငံရေးဆွေးနွေးပွဲဖွဲ့သစ်ကိုဖွဲ့စည်းနိုင်ရေးအတွက်အခြေအနေကြောင်းကြောင်းကြောင့်ဗန်ဆန်းညီလာခံကိုမတက်ရောက်နိုင်တဲ့မွန်ပြည်တပ်ပါတီနဲ့ KMPP ကရင်နေမျိုးရန်တိုးတက်ရေးပါတီကိုလည်းဖိတ်ခေါ်ထားပါတယ်။ ပန်ဆန်းစည်းဝေးဆုံးဖြတ်ချက်အရနိုင်ငံရေးဆွေးနွေးရေးဖွဲ့သစ်ဖွဲ့စည်းသွားမယ့်ပုံမှာ UNSC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီအနေနဲ့အခြေအနေမှန်ကိုမသိရှိသေးဘူးလို့ဒုတိယဥက္ကဋ္ဌနဟန်သာကပြောပါတယ
်။ဒီကိစ္စလည်းကျွန်တော်တို့အခုစည်းဝေးမှာတော့တက်တဲ့ကျွန်တော်တို့ဘက်ကကိုယ်စားလှယ်တွေပေါ့။ဆိုရင်လည်းစီမင်းနဲ့တော့မဟုတ်ဘူးလား။ KIO နဲ့ SSC ကကိုယ်စားလှယ်တွေတက်တယ်။သူပြန်မရောက်သေးဘူးကွာ။သူတို့ပြန်မရောက်သေးတော့တက်တဲ့ခင်းလေးအမှန်ကိုကျွန်တော်တို့ကသိနိုင်သေးဘူး။သူစီရရက်ထက်တဲ့အနေနဲ့တော့ပါလို့ပြီးတယ်။ခင်းလေးဆုံးကိုကျွန်တော်တို့မသိသေးတော့ကျွန်တော်တို့ဘာမှအဆင်ပြေလို့ပြီးနိုင်သေးဘူး
။ UNSC နေနဲ့လက်ရှိ NCA စာချုပ်ဖြည့်ဆွက်ပြင်ဆင်ပြီးရင်လက်မှတ်ရေးသွို့ဖို့စီစဉ်ရာကနေအခုလိုအခြေအနေမျိုးပြောင်းလာတဲ့နေသားလို့လည်းနဟန်သားကပြောပါတယ်
။ကျွန်တော်တို့ကတော့မူလကအစီအစဉ် line ကိုနော်စာချုပ်ဖြည့်ဆွက်ပြီးတော့မှလက်မှတ်ထိုးဖို့ပြင်ဆင်ထားတဲ့အနေအထား UNSC ရဲ့စဉ်းစားမှုပေါ့နော်စဉ်းစားမှုတွေပေါ့အလို့ရတာတမျိုးပြောင်းတယ်ဆိုတော့ဟိုဘက်ကအဲ့ဒီကျူပါမှုတွေကအချိန်လေးဘလို့လဲမပြတ်တတ်သေးတော့ကျွန်တော်တို့လည်းဘာမှအပြည့်မပေးနိုင်သေးဘူးခင်ဗျာ
ဒီအနယ်လီသားမလောင်တပ်ဖွဲ့အနေနဲ့ကတော့လက်ရှိ NCA စာချုပ်ဟာထိရောက်မှုမရှိတော့တာကြောင့်တိုင်းဒေသတွေရဲ့နိုင်ငံရေးပုံသဘောတူညီချက်ကိုရယူပြီးအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးရင်ပုံမူလွယ်ကူမယ်လို့ဒီအနယ်လီပြန်ကြားရေးတာဝန်ခံဘူမှုတိုက်ကျော်ကပြောပါတယ
်ခုဟာကတော့ NCA ကဒီမှာကျွန်တော်ရပ်တန့်နေတယ်အစိုးရနဲ့အလုပ်လုပ်သွားတဲ့ကျန်တဲ့ဖွဲ့တွေနဲ့ဒီဘာမှသူချမှုမရှိလောက်ဘူးသူတည်းမျိုးလည်းမရှိလောက်ဘူးအဲဒီလိုပြောရတယ်ဒီတိုင်းသားအဖွဲ့တွေကဒီနိုင်ငံကြီးဘုံတော်ထားရမှာသူရနဲ့ဒီမဖြစ်ပြောတဲ့ချိန်ဆိုမျိုးလို့ဒီလည်းပုံမှန်ဆန်နေတဲ့ထိရမှုကိုရှိမှတော့အဲ့လိုဖြစ်နေတယ
်နိုင်ငံရေးစနစ်ဘဝတက်ဖွဲ့စည်းသွားမဲ့ပုံမှာ SSPB SSA ကိုမြောက်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့သဘောရမှတ်ချက်ပေးဖို့မရှိဘူးလို့ပြန်ကြားရေးတာဝန်ခံဆိုင်းဘုံဟန်ကပြောပါတယ်
ရလတီဟိုဥက္ကဋ္ဌတာဝန်ယူထားတဲ့ KAI ကိုလည်းပါပါတယ်အဲကြောင့်မို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ကျတော့ဘာမှဟိုမဆက်ကြိုးစရာတိတ်ရှိပါဘူးဗျ
နိုင်ငံရေးစွန့်ရေးဖွဲ့ကိုလက်နက်ကန်ဖွဲ့တစ်ဖွဲ့လင်းဂူစလဲ3ဦးကနေ5ဦးထိပါဝင်နိုင်တယ်လို့နိုင်ငံရေးသွေးဆုံစွန့်ရေးပိတ်ဆို့နေတာကိုကြော်ဖြတ်ဖို့နိုင်ငံရေးပြဿနာကိုဘယ်လိုဖြေရှင်းကြမလဲထိုးစစ်ကိုဘယ်လိုရပ်ဆိုင်းကြမလဲဒါတွေကိုအဓိကစွန့်ဖို့နိုင်ငံရေးသွေးဆုံစွန့်ရေးကော်မတီကိုဖွဲ့ရတယ်လို့ TNL သွေးရင်မှုဘူမှုကြီးတာဖုံးကျော်ကမီဒီယာတွေကိုပြောဆိုခဲ့ပါတယ်NCA လက်မှတ်မရေးထိုးနိုင်သေးတဲ့ UNSC နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ TPN နဲ့မြန်မာငြိမ်းချမ်းရေးကော်မရှင်ဖွဲ့တို့ကလာမယ့်မတ်လ3ရက်နေ့မှာတွေ့ဆုံသွားဖို့လည်းရှိနေပါတယ်။ UNSC အနေနဲ့ကတော့နိုင်ငံရေးစီရဲအချက်ကိုချက်ကိုအစိုးရထံမှဆိုပြထားပြီးဒီအချက်တွေကိုညှိနှိုင်းဆွေးနွေးသွားရမှာဖြစ်ပါတယ်။တကယ်လို့ UWSA ခေါ်ဝပြည်သွေးစည်းညွှန်ရေးဖွဲ့ကလည်းဥဆောင်ပြီးတော့နိုင်ငံရေးဆွေးနွေးရေးဖွဲ့အစ်ကိုထပ်မံဖွဲ့စည်းလိုက်မယ်ဆိုရင် UNSA ရဲ့ခန့်ကန်တာဟာမိမ့်မိန်သွားနိုင်မလားဆိုတဲ့အပေါ်တိုင်းဒေသရေးလိလသူတွေကလည်းသုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ။
နိုင်ငံအိမ်တင်ပြဖို့သွားတော့ပါ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်ကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru ကနေတရက်ဖန်ယူကြည့်ရှုနိုင်ပါတယ်အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကြောင်လွင်ကပြောပြပေးပါဦ
း American သမ္မတ Donald Trump Congress တွေ့တော်မှာပထမဆုံးအချင်းပြောချက်မဲ့မင်းငုံနဲ့စစ်မှန်တဲ့လူတို့အတွက်စစ်မှန်တဲ့ပြဿနာတွေကိုဖြေရှင်းပေးမယ့်ကိစ္စတွေကိုအခိုင်အမာပြောချက်မှာဖြစ်ကြောင်းသမ္မတအင်ပြူတော်တာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်။ Washington စံနှုန်းချင်းအင်္ဂါနေ့ည9နာရီအချိန်မှာလွှတ်တော်နေရာကကိုယ်စားလှယ်ရှိမှပြောချက်မဲ့မင်းငုံကတော့ American စစ်တပ်ကိုပြန်လည်စမ်းသစ်ခြင်းလို့ခေါင်းစဉ်ပေးထားပြီးစီးပွားရေးခွင့်လန်းနေတဲ့ American လူတွေကိုအကာအကွယ်ပေးရေးကိစ္စတွေအဓိကပါဝင်မှာဖြစ်ကြောင်းလည်းအမည်မဖော်လို့သူအစိုးရအစိုးရအရာရှိသူကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်ရဲ့ဖေရူမေခွဲကိုဖြစ်သူကင်ဂျုံနဲ့အသက်ခံမှုနဲ့ဆက်နွယ်ပြီးဖမ်းဆီးထားသူမျိုးသမီးနှုတ်ကိုမနက်ဖြန်မှတရားဝင်လူသတ်မှုနဲ့ဆွဲချက်တင်မှာဖြစ်ကြောင်းမလေးရှားရှင်းနေချုပ်ကပြောပါရယ်။တနင်္လာရှိသူတွေဖြစ်ဖမ်းဆီးခံထားတဲ့အင်ဒိုနီးရှားနိုင်ငံသူစစ်တီအစီယာနဲ့ဗီယက်နမ်နိုင်ငံသူတွန်တီဟောင်းတို့နှုတ်စလုံးရင်ဆိုင်နေရတဲ့ဆွဲချက်ဟာတေရန်တီလည်းဖြစ်ပြီးခံရနေပါတယ်။တောင်ကိုရီးယားသမ္မတပတ်ကွန်ရေးပါဝင်ပတ်သက်နေတဲ့အားရလိုက်စားမှုရှောက်တော်ပုံနဲ့ဆက်နွယ်ပြီးတောင်ကိုရီးယားရဲ့ဆန်ဆောင်းလုပ်ငန်းအခြေခံနဲ့တခြားအစ်မြင့်အမှုဆောင်ရရှိလေးဦးတို့ကိုလက်ပေးလိုက်ယူမှုအလွဲသုံးစားမှုတွေနဲ့ဆွဲချက်တင်မဲ့ကြောင်းဒီကနေ့မှပဲအစိုးရရှင်တွေကကြေညာလိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကမတိမငြိမ်ဖြစ်နေတဲ့ကွန်ဒိုးစတေတာမှာမချသေးရင်တော့လေကြောင်းတက်ခတ်မှုတွေတာလီဘန်စစ်သူကြွအဖွဲ့ထိတန်းကောင်းဆောင်သူတိစုံသွားတဲ့ကြောင်းအမေရိကန်စစ်တပ်ကအတည်ပြုပြောဆိုလိုက်ပါတယ်။အာဖဂန်လူမျိုးရေးတပ်ဖွဲ့တွေနဲ့တနင်္လာနေ့ကပူးတွဲဆက်ဆင်ရေးအတွင်းကွန်ဒိုးစတေတာတာလီဘန်တပ်မှမူလာအက်တန်ဆလမ်နဲ့အတူနောက်ထပ်စစ်သူချက်လေးဦးတိစုံခဲ့တာပါ
။တရင်ချင်းချက်ကိုကောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရင်မူကမခင်ပြူတွဲဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ်။ VOA American အတန်းညာပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ည9:00နာရီနဲ့10:00နာရီထိလိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.665 ၊လိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလမီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။ဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းမှရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ချစ်မနာ
င်္ဂလာပ
ါ This program has come to you from the Voice of America, Washington.